ီတစ်ပတ်သိပ္ပံနဲ့ဤပညာကဏ္ဍမှာမတ်စ်လို့ခေါ်တဲ့အင်္ဂါဂြိုလ်ကျောင်းကိုပြောပြချင်ပါတယ်အင်္ဂါဂြိုလ်ဟာအနီးရောင်ရှိတဲ့အတွက်ခေါမတိုင်းသားတွေကစစ်မှတ်ကိုစောင့်နေဂြိုလ်ဖြစ်သတ်မှတ်ပါတယ်19ရာစုမှာအားကောင်းတဲ့မှန်ပြောင်းတွေပေါ်လာပြီးမြေပြင်ကနေလေ့လာရာကနေ1962တွင်မှာအမေရိကန်နဲ့ရုရှားနှစ်နိုင်ငံကအင်္ဂါဂြိုလ်မှာခြိချနိုင်မှုသူတန်ကကြိုးပမ်းခဲ့ကြပါတယ်ဒီအထက်မှာအမေရိကန်နိုင်ငံကလွှတ်တဲ့ရင်တွေအင်္ဂါဂြိုလ်ကိုလေ့လာနိုင်တာကို NASA အာကာသလေ့လာရေးဌာနကဒေါက်တာပရိသာတင်ကအခုလိုရှင်းပြပါတယ်
1980လောက်မှာမေရီနာပထမအဦးဆုံးအင်္ဂါဂျိုရဲ့အနီးကဓာတ်ပုံစတွေ့ရတာပါ1985ခုနှစ်မှာ Viking ကအင်္ဂါဂျိုကိုပထမအဦးဆုံးစပြီးဆင်းနိုင်ပါတယ်အမေရိကကပဲလွတ်လွတ်ရုရှားကလွတ်လွတ်တွားရာတိတ်ဝေးပြီးတဲ့အခါကျတော့ဆက်မှုမတိုးတက်သေးတဲ့အတွက်ခဏငါပြက်ပါတယ်1993ခုနှစ်က Observer ဆိုတဲ့ဂျိုဒူးတစ်ခုကိုလွတ်တဲ့ဟာအင်္ဂါဂျိုရဲ့လေဒူးတဲ့အဝင်မှာပြက်ကိုသွားတယ်1998ခုနှစ်မှာ Robot စက်ရုပ်ကားလေးကိုPathfinder လို့ခေါ်တယ်အဲ့ Pathfinder လေးကပထမအဦးဆုံးအင်္ဂါဂျိုဘော်ကိုအပြည့်အစုံမရှိဘဲနဲ့ဆင်းသွားနိုင်တယ်အင်္ဂါဂျိုရဲ့ဒီ data တွေအကုန်လုံးစရရတာပါ
အင်္ဂါဂျိုဘော်မှာပန်းရောင်ရှိတဲ့တဲကန္နာရတွေခန်းချောင်နေတဲ့မြစ်ကြီးတွေမီးတောင်ကြီးတွေနဲ့ဝင်ရိုးစမ်းဖြူဖြူဖွဲ့ဖွဲ့တွေကိုပါတွေ့ရပါတယ်အင်္ဂါဂျိုဟာမိုင်8000လောက်အချင်းရှိတဲ့ကမ္ဘာရဲ့ထက်ဝက်လောက်ပဲရှိတဲ့အတွက်သူ့အချင်းဟာမိုင်4000လောက်ပဲရှိပါတယ်ဒါကြောင့်ဆွဲရဟာကမ္ဘာထက်38ရာခိုင်နှုန်းမဲ့ရှိတာမို့ပေါင်150လောက်ရှိတဲ့လူကိုအင်္ဂါဂျိုဘော်မှာချင်ပေါင်60လောက်ပဲရှိပါတယ်။လေထုကလည်းကမ္ဘာထက်အဆတရာလောက်ပါတဲ့အတွက်လေထုထဲမှာအောက်ဆီဂျင်တိတ်မရှိပဲကာဗွန်ဒိုင်အောက်ဆိုက်ဓာတ်ငွေကိုအများဆုံးတွေ့ရပါတယ်။မြေအပူချိန်ဟာရန်ကုန်ဆောင်းတွင်းချိန်လောက်မှာရှိတဲ့80ဒီဂရီလောက်ရှိတတ်ပြီးညကျရင်တော့အနှုတ်150ဒီဂရီလောက်အေးသွားတတ်တာမို့အပူအေးအေးကွာခြားမှုကတိတ်များပါတယ်။အင်္ဂါဂျိုဟာကမ္ဘာလိုပဲနိနေညာရှိပြီးကဘာကတည့်ရဟာ24နာရီသာရှိတဲ့အချိန်မှာအင်္ဂါဂျိုကတည့်ရဟာ24နာရီနဲ့မိနစ်40ရှိပါတယ်အင်္ဂါဂျိုကိုသွားဖို့ကတော့ကဘာနဲ့အဝေးဆုံးအချိန်မှာမိုင်တန်းပေါင်း250ကျော်ဝေးတဲ့အတွက်6လလောက်ကြာမှဖြစ်ပါတယ်ဒီအင်္ဂါဂျိုပေါ်မှာတက်ရှိတွေနေမနေကိုသိပ္ပံပညာရှင်တွေကလေ့လာတဲ့အခါမှာတက်ရှိတွေနေဖို့မရှိမဖြစ်ရှိရမယ်ရေကိုအရင်စပြီးရှာဖွေကြပါတယ်ဒီလိုစူးစမ်းရှာဖွေနိုင်မှုလုံးရတဲ့နှစ်နှစ်မှာ NASA ကစတင်ခဲ့တဲ့စက်ရုပ်ယင်းနှစင်းအကြောင်းကိုဒေါက်တာပရိသတ်ကအခုလိုပြောပြပါတယ
်2004ခုနှစ်မှာရောက်သွားတဲ့ Spirit နဲ့ Opportunity လို့ခေါ်တဲ့ NASA ပို့လိုက်တဲ့ robot လေးကဘာနဲ့သွားတူလဲဆိုလို့ရှိရင်ကျွန်တော်တို့ဟိုအမိုးဖွင့်ကားပေါ်မှာလူတစ်ယောက်ထိုင်ပြီးတော့ကားမောင်းပြီးရှောက်လေတဲ့အတိုင်းပဲပေါ့နော်အင်္ဂါဂျိုပေါ်မှာသူ့မှာကိုယ်တည်းရှိတယ်ပုံနောက်ရှိတယ်လူလိုပဲလေပင်းလေးရှိတယ်လေပင်းလေးထိမှဟိုမြင်ကွင်းကျယ်ကင်မရာတွေထည့်ထားတယ်သူ့မှာလက်မောင်းလည်းရှိတယ်ခြေထောက်နဲ့ဘိန်းနဲ့တွဲထားတယ်ဆက်ရုပ်ကလေးအတွက်ကို battery နဲ့ power ပေးရတယ်နေအောင်ကြီးရရတဲ့စွမ်းအင်နဲ့ battery power ကိုပြောင်းလို့ရတယ်ဆက်ပါပါတယ်ဒီဆက်ရုပ်ကလေးကရတဲ့တွေးရှိချက်တွေအကုန်လုံးကဘာကိုပြန်ပို့ဖို့အတွက်အတန်ဖန်းတွင်တဲ့ internal တိုင်တွေလည်းသူကထည့်ထားပါတယ်ဒီအင်္ဂါဂျိုကအပူအေးမမျှလွန်းတဲ့အတွက်ဆက်တည်ပြတ်သွားမှာဆိုတဲ့အတွက် air conditioner လို့ဟာမျိုးပေါ်ထည့်ထားပါတယ်နောက်သူ့အုံနောက်မှာ laptop computer လို့ဟာမျိုးတစ်လုံးပါသွားပါတယ်သူကရိုးရိုးကွန်ပျူတာနဲ့မတူဘူးနော်သူကဖြင့် x-ray နဲ့တခြားအနုမြူရောင်ကြီးတွေပြတ်မသွားအောင်ကာကွယ်ပြီးလုပ်ထားပါတယ်ဒီကွန်ပျူတာလေးကဘာနဲ့တူလဲဆိုလူအုံနောက်လိုပဲပေါ့နော်ဒီကားမှောက်မသွားအောင်ထိမ့်ပေးမယ်အပူအေးမျှတာအောင်ထိမ့်ပေးမယ်ကင်မရာကိုဘယ်တော့ရိုက်မလဲကင်မရာဓာတ်ပုံတွေတိမ့်မယ်ဒီသိပ္ပံတိုင်းထားတဲ့ set တွေကိုဖွင့်ဖို့ပိတ်ဖို့တွေကိုသူကအကုန်လုံးလုပ်ပေးပါတယ်
အခုဒီဆက်ရုပ်တွေကနေအင်္ဂါဂျိုပေါ်မှာရေရှိမှဖြစ်လာနိုင်တဲ့ရှော့ကြောက်တွေအပြင်တခြားရေရှိခဲ့တဲ့အထောက်အထားတွေကိုလည်းတွေ့ခဲ့ရပါတယ်။ဒါပေမဲ့အခုအင်္ဂါဂျိုပေါ်မှာတက်ရှိသံတော်အသက်ရှင်နေနိုင်မှုမလွယ်တဲ့ပဝင်းကျင်ကိုတွေ့ရပါတယ
်။အခုလိုကဘာပေါ်မှာဆက်ယုံတွေနောက်ကားတွေရယ်ထုတ်တဲ့ကာဗွန်ဒိုင်အောက်ဆိုက်တွေများလွန်အားကြီးလို့ green house effect ဆိုတဲ့ကာဗွန်ဒိုင်အောက်ဆိုက်ဓာတ်ငွေတွေကဖုံးထားတဲ့အတွက်ဒီကဘာလေထုညင်ညမ်းမှုတွေများလာတယ်။တက်ရှိသံတော်တွေမျိုးပြုံးမှုကြတော့များလာတယ်။အဲ့တော့တစ်ချိန်မှာလူတွေနေလို့မရတော့တဲ့ကဘာကြီးများဖြစ်သွားမလား။ဘယ်တော့ဖြစ်မလဲ။အင်္ဂါဂျိုမှာအခုဘာကြောင့်ဒီလိုတက်ရှိသတ္တဝါအသစ်ပင်တွေနေလို့ထိုင်လို့မရတော့တာလေ။ဒါဆိုလို့ရှိရင်ကဘာကြီးရောဒီလိုများတဖြည်းဖြည်းပြောင်းသွားအောင်မလား။ကျွန်တော်တို့တွေကပုံပြီးသိကျင်ပါတယ်
။အားလုံးသိကျင်နေတဲ့ဒီပြဿနာကိုပြောသွားတဲ့ဒေါက်တာပရိသတ်တင်ရဲ့သင်ပြချက်နဲ့ပဲဒီတစ်ပတ်သိပ္ပံနဲ့ဤပညာကဏ္ဍကိုညှနာလိုက်ပါမယ်။နောက်တစ်ပတ်မှပြန်ပြီးဆုံကြအောင်။